COVID ကာလအတွင်းမှာစက်ရုံအလုပ်သမားတွေကိုအကြောင်းပြချက်မရှိအလုပ်ထုတ်တာနဲ့တရားစွဲဆိုပြီးဖမ်းဆီးအရေးယူမှုတွေပါရှိလာတာကြောင့်ဒါတွေကိုဖြေရှင်းပေးဖို့အာဏာရပါတီ NLD နဲ့အပြည်ပြည်ဆိုင်ရာအလုပ်သမားရေးရဖွဲ့ IOO ထံအကူအညီတောင်းခံခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်ကျွန်မဆုဆုပါဖန်ဆီးထောင်ချခံထားရတဲ့တပိတ်မအလုပ်သမားတွေနဲ့အလုပ်ရှင်အလုပ်သမားအငင်းပွားမှုဖြည့်ရှင်ရေးဥပဒေနဲ့အရေးယူခံထားရသူတွေအပါအဝင်အကြောင်းပြချက်မရှိရော်ကျင်းနေရတဲ့အလုပ်ထုတ်ခံရတဲ့စိတ်ယုံအလုပ်သမားတွေအတွက်တရားမျှတမှုရရှိစေဖို့အကူအညီတောင်းခံခဲ့တာပါမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကဗဟုကော်မတီနဲ့စစ်ရုံအလုပ်သမားတချို့ပါဝင်တဲ့အဖွဲ့ဟာဒီကနေ့မှ NLD ရုံးချုပ်နဲ့ ILO ထံသွားရောက်ခဲ့ပေမဲ့ COVID ကာလအတွင်းလောက်ကုံရဲ့အထီးရုံးပိတ်ထားတာဖြစ်လို့တာဝန်ရှိသူတွေနဲ့မတွေ့ခဲ့ရဘဲတိုင်ကြားစာသားထားခဲ့ရတယ်လို့သိရပါတယ်အလုပ်သမားတွေမှာရတဲ့တဲ့အခွင့်အရေးတွေဆုံးရှုံးနေပြီးဖမ်းဆီးအရေးယူခံထားရတဲ့အထီးရှိနေတဲ့အပေါ်သက်ဆိုင်ရာညှိနှိုင်းရေးအဖွဲ့တွေကတာဝန်ယူဖြည့်ရှင်းပေးတာမရှိလို့အခုလိုသွားရောက်အကူအညီတောင်းခံခဲ့တာလို့မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကဗဟုကော်မတီကမတ်တထားဆွေက VOA ကိုပြောပါတယ်
အပူညီသွားတောင်းတဲ့အလုပ်သမားတွေအပေါ်မှာသူတို့ဘလို့အပူညီမလဲဒါကိုညီမတို့အနေနဲ့အချက်ပြန်ပြီးတော့ဟိုဟာသုံးသက်ကြည့်ရမယ်အနေအထားမျိုးတော့ရှိတာပေါ့နော်သူတို့အားကိုတကြီးသွားပြီးရှင်းခိုင်းတဲ့ဒီအိုင်အန်လိုလိုနဲ့ဒီတို့ကလည်းပြင်ချင်းတဲ့ပေါ်မှာအားရမှုမရခဲ့ဘူးဆိုလို့ရှိရင်တော့ဖြစ်လာတဲ့များအကျိုးသက်အားလုံးကတော့အစိုးရပဲတာဝန်ယူသွားလိမ့်မယ်လို့ညီမတို့အနေနဲ့မြင်တယ
်အခုသွားရောက်တွေ့ဆုံမှုမှာတာဝန်ရှိသူတွေနဲ့မတွေ့ခဲ့ရပါပဲ ILO ဘက်ကတော့ဒါနဲ့ပတ်သက်ပြီးအမြန်ဆုံးအကြောင်းပြန်မှုပြောဆိုခဲ့ပေမဲ့ NLDC ကတော့ဘာအချက်လက်မှမရခဲ့ဘူးလို့ဆိုပါတယ်Blue Diamond စက်ရုံကတပိတ်မောက်အလုပ်သမားတချို့ဖမ်းဆီးထောင်ချခံရပြီးနောက်ထပ်တရတအူးကိုလည်းအကြောင်းပြချက်မရှိအဲ့ဒီစက်ရုံကအလုပ်ထုတ်ခဲ့တယ်လို့သိရပါဗျ။အဲ့ဒါအပြင်အလုပ်ထုတ်ခံထားရသူတွေတခြားစက်ရုံမှာအလုပ်မရဘူးအထိပါလှုပ်ဆောင်ထားတယ်လို့အဲ့ဒီစက်ရုံမှာလုပ်ကင်ခဲ့တဲ့မက်နွေစင်းကအခုလိုပြောပါဗျ။အ
လုပ်ထုတ်ခံထားရတဲ့လူသမားတရတအူးကိုလည်းတရားနည်းလမ်းကြကြဖြည့်ဆင်းပေးပေးခြင်းနဲ့ပြီးတော့ပေါ့နော်ဖမ်းဆီးခံထားရတဲ့လူသမားတွေကိုလည်းအများဆုံးလွတ်မြောက်ပေးခြင်းလွတ်မြောက်ပေးပေးခြင်းနဲ့ပြီးတော့တရားဆက်ဆိုတံခါးထားတဲ့လုံသမားတွေအားလုံးကိုလည်းအမှုတွေကိုရုံသိမ့်ပေးစေချင်တယ်ခင်ဗျာ။နောက်ပြီးတော့လေခုဒီဘလူးတိုင်းမွန်ဆက်ရုံကပေါ့နော်။ခုသမီးတို့တရားတက်ဦးရမှာလုံထုတ်ခံထားရတဲ့နာမည်တွေမှတ်ပုံလင်းနာမည်တွေကိုရေးရသုံးရခြင်းတွေကိုတခြားဆက်ရုံတွေကိုလည်းသူတို့ကွန်ပျူတာနဲ့ပို့ထားတယ်ခင်ဗျာ။တခြားဆက်ရုံတွေမှာသမီးတို့တွေလုံသွားရှောင်လို့ရှိရင်စားပိုင်းတော့လုံခံမယ်။နောက်ပိုင်းကွန်ပျူတာနဲ့ပြန်တိုက်ပြီးတော့သမီးတို့နာမည်တွေမှတ်ပုံလင်းနာမည်တွေပြန်တိုက်ပြီးတော့သမီးတို့ကိုအလုံးမခံဘူးချင်းအဲ့လိုတွေလည်းလုံထားတယ်ဆက်ရုံကဟုတ်။
ကိုဗစ်ကာလမှာတကမ္ဘာလုံးစီးပွားရေးကြာဆင်းနေချိန်ကုန်ထုတ်လုပ်ငန်းတွေလည်းရပ်ဆိုင်းထားရလို့အဲ့ဒီကာလမှာရပ်တည်နေထိုင်မှုအတွက်ရထိုက်တဲ့ဥပဒေပါအခွင့်အရေးအတိုင်းတောင်းဆိုခဲ့တဲ့အလုပ်သမားတချို့ကိုအစိုးရကဖမ်းဆီးထောင်ချမှုတွေလုပ်နေတယ်လို့အလုပ်ရှင်ဘက်ကလည်းအမှုဖွင့်အရေးယူတဲ့အထိဖြစ်လာတဲ့အပေါ်ဥပဒေရေးရာပညာရှင်တချို့ကလည်းဝေဖန်ထောက်ပြမှုတွေရှိနေပါတယ်မြန်မာနိုင်ငံမှာအလုပ်သမားအခွင့်အရေးနဲ့နာဆုံးရှုံးနေတာဟာတရားဥပဒေစိုးမိုးမှုရှိတာနဲ့သက်ဆိုင်ရာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့ကြီးကြပ်ကိုယ်ကဲမှုအားနည်းတာကြောင့်လို့တရားလွှတ်တော်ရှင်တွေဦးထေးကပြောပါတယ်
။မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေမှာပါပြီးတာဒီတဲ့အလုပ်သမားဥပဒေလိုက်နာရမယ်။အလုပ်ရှင်ကလည်းမလိုက်နာဘူး။ဒီတဲ့အစိုးရကလည်းကိုယ်ကဲမှုကြီးကြပ်ကိုယ်ကဲမှုအားနည်းတဲ့အလုပ်သမားတွေကအလုပ်သမားအခွင့်အရေးမရဘူး။အဲ့ဒါကြောင့်မို့ပြဿနာကြီးဖြစ်နေတာဖြစ်ပါတယ်။အဲဒီနဲ့အနာရပါဒီရုပ်ကော်ပေါ်ကြီးညာကရာမှာတရားဥပဒေစိုးမိုးရေးပါပါတယ်။တရားဥပဒေစိုးမိုးရေးကိုကိုယ်ကိုယ်တိုင်ပြည့်ပြည့်အောင်လုပ်တာဖြစ်တဲ့တာဝန်အလွန်ရှိပါတယ်။
2017အလုပ်သမားအဖွဲ့အစည်းဥပဒေအခန်းခုနှစ်မှာအလုပ်သမားအဖွဲ့အစည်းတွေကအလုပ်သမားတွေအကျိုးအတွက်အကူအညီတောင်းလာရင်အလုပ်ရှင်ကတက်နိုင်သလောက်အကူအညီပေးရမယ်လို့ဖော်ပြထားပေမဲ့အဲ့ဒီအခွင့်အရေးကိုအလုပ်သမားတွေမှာအပြည့်အဝရတာမျိုးမရှိဘူးလို့ဆိုပါတယ်။အခုနှစ်မေလတရနေ့မှာကြာရောက်တဲ့ကမ္ဘာအလုပ်သမားနေ့တဝန်လွှာမှာတော့နိုင်ငံတိုးတက်ဖို့အလုပ်ရှင်အလုပ်သမားဟန့်ချက်ညီပူးပေါင်းကြဖို့ကိုနိုင်ငံတော်သမ္မတကတိုက်တွန်းထားပါတယ်။ကျွန်မဆုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။